SARS ရောဂါပိုးနဲ့တူတဲ့ virus ပိုးတစ်ခုကြောင့် Saudi Arabia နိုင်ငံမှာနောက်ထပ်လူ3ဦးသေဆုံးခဲ့ရပြီဖြစ်တယ်လို့ဘူးဆိုရင်ဒီ virus ပိုးကြောင့်ကမ္ဘာတစ်ဝန်းသေဆုံးသူအယောက်30ရှိပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီရောဂါပိုးကြောင့်3ဦးသေဆုံးတဲ့အကြောင်းကို Saudi Arabia အစိုးရအရာရှိတွေကတည်ပြခဲ့တာဖြစ်တယ်လို့ WHO ပြောခွင့်ရကဆိုပါတယ် Saudi Arabia မှာပဲဒီရောဂါပိုးကူးစက်ခံရတဲ့နောက်ထပ်ဖြစ်ရပ်တစ်ခုလည်းတွေ့ရှိထားတဲ့အကြောင်းနဲ့ဒါနဲ့ပါဆိုရင်ကမ္ဘာတစ်ဝန်းမှာဒီရောဂါကြောင့်သေဆုံးမှုတွေနဲ့ရောဂါကူးစက်မှုဖြစ်ရပ်ပေါင်း50ရှိပြီလို့လည်းသူကပြောပါတယ်အခုနောက်ထပ်ဖြစ်တဲ့ကူးစက်မှုဟာအရှေ့ပိုင်းခရိုင် LR စားမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ SARS ရောဂါပိုးနဲ့တူတဲ့ဒီ virus ပိုးတစ်ကိုပြီးခဲ့တဲ့နှစ်ကရှာဖွေတွေ့ရှိခဲ့တာပါ။ကူးစက်မှုတွေရဲ့သုံးပုံနှစ်ပုံဟာ Saudi Arabia နိုင်ငံထဲမှာဖြစ်ပါတယ်။ Jordan, Qatar နဲ့ Tunisia နိုင်ငံတွေပါဝင်တခြားအရှေ့အလယ်ပိုင်းဒေသတွေနဲ့ဥရောပမှာလည်းဒီရောဂါပိုးတစ်ကူးစက်ပြန့်ပွားမှုတွေတွေ့ရှိခဲ့ရပါတယ်။ဒီသတင်းပတ်အစောပိုင်းကတော့အသက်65နှစ်အရွယ်အမျိုးသားတဦးပြင်သစ်နိုင်ငံမှာတည်ဆုံးခဲ့ရသလိုဒါဟာပြင်သစ်မှာဒီရောဂါပိုးကြောင့်ပထမဆုံးတည်ဆုံးမှုလည်းဖြစ်ပါတယ်။ကြောင်းဆိုပြီးဖျားနာတာနဲ့နမိုနီးယားအဆောက်ရောင်ရောဂါတွေဖြစ်စေတဲ့ဒီရောဂါပိုးတစ်ဟာနီးနီးကပ်ကပ်နေတဲ့လူအချင်းချင်းကြားကူးစက်နိုင်တဲ့ရောဂါပိုးဖြစ်ပါတယ်ခင်ဗျာ။